ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေနဲ့စစ်ကောင်စီတပ်တို့ကြားမှာတော့တင်းမာမှုတွေကရှိနေစေဖြစ်ပြီးအချိန်မရွေးတိုက်ပွဲတွေပြန်ဖြစ်နိုင်ပါတယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောဆိုလိုက်ပါတယ်နှစ်ဖက်အကြားမှာအပြစ်ခက်ရက်စဲထတာတစ်နှစ်အကြာမှာတိုက်ပွဲတွေပြန်မဖြစ်အောင်လို့ဂျောင်းဝင်ညှိနှိုင်းပေးနေတဲ့ဂျပန်နိုင်ငံ Nippon Foundation ရဲ့ဥက္ကဋ္ဌမစ္စတာယိုဟိဆာဆာကာဝါကတိုက်တွန်းပြောကြားချိန်မှာပဲအခုလိုမျိုးအေအေဘက်ကတုံ့ပြန်ပြောကြားလိုက်တာဖြစ်ပါလေဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့အကြားအပြစ်ခက်ရက်စဲထားတာတစ်နှစ်ကျော်ချိန်မှာပဲတိုက်ပွဲတွေအချိန်မရွေးပြန်ဖြစ်နိုင်တဲ့အနေအထားဖြစ်နေတယ်လို့အေအေဘက်ကပြောပါတယ်အေအေနဲ့စစ်တပ်အကြားအပြစ်ခက်ရက်စဲဖို့ဂျောင်းဝင်ဆောင်ရွက်ပေးခဲ့တဲ့ဂျပန်နိုင်ငံ Nippon Foundation ဥက္ကဋ္ဌမစ္စတာယိုဟိဆာဆာကာဝါကတိုက်ပွဲတွေပြန်မဖြစ်ရေးတိုက်တွန်းနေချိန်မှာပဲအေအေအဖွဲ့ကအခုလိုပြောကြားလိုက်တာပါမောင်းတော်မျိုးနယ်ထဲမှာအခုလနိုဝင်ဘာလတည်းနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတဲ့နောက်အခြေအနေတွေတင်းမာနေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ
်မစ္စတာဆာဆာကာဝါရဲ့ဂျောင်းဝင်ညှိနှိုင်းပေးမှုကြောင့်ဟိုရခိုင်ဒေသမှာတိုက်ပွဲတွေဆက်လက်ပြီးတော့ညှိနှိုင်းနေမလားဆိုတာကတော့ဟိုကန်ဒေကမှအတိအကျပြောဖို့တော့ခက်ပါတယ်သူစိစညီနိုင်ပြရတော့မှန်ပါတယ်ဒါပေမဲ့လည်းပဲမြေပြင်မှာတင်းမာမှုတချို့ကတော့ဆက်လက်ပြီးတော့ရှိနေစေဖြစ်ပါတယ်ဟိုတိုက်ပွဲတွေဆက်ပြင်းမယ်မဖြစ်ဘူးဆိုတာကတော့မြန်မာစစ်တပ်ပေါ်မှာအများကြီးမူတည်ပါတယ်ဟိုသူတို့ဘက်ကနေပြီးတော့ထိုးစစ်ဆင်လာလို့ရှိရင်တော့တိုက်ပွဲကအချိန်မရွေးထပ်ဖြစ်နိုင်တဲ့အနေအထားရှိပါတယ်ဟိုကျွန်တော်တို့ ULA အနေနဲ့ကတော့ဒီတရားမျှတမှုနဲ့ညီညာမှုကိုအမြဲတမ်းအလေးထားပြီးတော့မှကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်
မြန်မာနိုင်ငံကိုနိုဝင်ဘာလ12ရက်နေ့ကရောက်ရှိနေတဲ့မစ္စတာဆာဆာကာဝါဟာရောက်လာတဲ့နေ့မှာပဲအေအေအဖွဲ့ခေါင်းဆောင်တွေနဲ့အွန်လိုင်းကနေတွေ့ဆုံပြီးရခိုင်ပြည်နယ်ငင်းချမ်းရေးအတွက်ဆွေးနွေးခဲ့ပါတယ်။ငင်းချမ်းနေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်မဖြစ်ဖို့အတွက်အောက်ခြေတပ်သားတွေအထိညွှန်ကြားထားဖို့အေအေရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတိုက်တွန်းထားတယ်လို့မစ္စတာဆာဆာကာဝါကနိုဝင်ဘာလ15ရက်နေ့ရခိုင်ပြည်နယ်ကိုရောက်လာချိန်မှာလည်းပြောဆိုခဲ့ပါတယ်။2020နိုဝင်ဘာလကနေအခုအချိန်အထိစစ်တပ်နဲ့အေအေလက်နက်ကိုင်အဖွဲ့အစည်းအပြစ်ခတ်ရစဲရရှိအောင်သူဂျားဝင်ညှိနှိုင်းပေးခဲ့တာပါအခုလက်ရှိမှာလည်းမစ္စတာဆာဆာကာဝါရဲ့ဂျားဝင်ဆောင်ရွက်မှုကြောင့်အေအေအဖွဲ့ကဖမ်းဆီးထားတဲ့စစ်တုံးပန်း15ဦးကိုလည်းသူရခိုင်ပြည်နယ်ကိုလာရောက်တဲ့နေ့မှာပဲပြန်လွှတ်ပေးခဲ့ပါတယ်ဒါနဲ့ပတ်သက်လို့အေအေအဖွဲ့ပြောခွင့်ရခိုင်တုခကအခုလိုပြောပါတယ
်ဟိုသူတို့ကိုလွှတ်ပေးလိုက်တဲ့အဓိကအကြောင်းရင်းကတော့ဒီကျမ်းမာရေးအရဟိုဆေးကုသဖို့လိုနေတဲ့သူတွေဒီနောက်ဒီ၃ဘန်းဖြစ်နေနှိရှေဟိုထင်းထင်းခံထားရတဲ့သူတွေဟိုနော်အဲ့လိုလူတွေကိုလူသားချင်းစာနာမှုအရာကျွန်တော်တို့ကထွက်ပြစ်လိုက်တာဖြစ်တယ်ဗျဟိုနောက်တစ်ချက်ကတော့ဒီအလားတူပဲပေါ့နော်ဒီမြန်မာစစ်တပ်ဘက်ကနေမတရားဖမ်းဆီးထိန်းသိမ်းအကျဉ်းချဟိုထားတဲ့ဒီကျွန်တော်တို့ရဲ့ဟိုရခိုင်ပြည်သူတွေနောက်ဒီကျွန်တော်တို့ ULA အဖွဲ့ဝင်တွေကိုလည်းပဲမြန်မာစစ်တပ်ဘက်ကနေပြီးတော့ပြန်လွှတ်ပေးစီရှင်တဲ့ရည်ရွယ်ချက်တွေနဲ့ဟိုကျွန်တော်တို့ထင်းထင်းထားတဲ့၃ဘန်းတွေကိုအခုလိုလွှတ်ပေးရတာဖြစ်တယ်ဗ
ျအခုလက်ရှိမြန်မာနိုင်ငံကိုရောက်နေတဲ့မစ္စတာဆာဆာကာဝါဟာဂျပန်အစိုးရရဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တင်မြင်ရေးအထူးကိုယ်စားလှယ်အနေနဲ့လာရောက်တာမဟုတ်ဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီးကဒီကနေ့နိုဝင်ဘာလ16ရက်နေ့မှာပြောကြားခဲ့ပါတယ်သူဟာ Nippon Foundation ဥက္ကဋ္ဌအနေနဲ့သာမြန်မာနိုင်ငံကိုလာရောက်တာဖြစ်တယ်လို့လည်းပြောပါတယ်လက်ရှိအနေအထားအရရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေတပ်ဖွဲ့အကြားတိုက်ပွဲတွေကလည်းရပ်တန့်နေပေမဲ့ပြီးခဲ့တဲ့ရက်ပိုင်းလောက်ကတော့မောင်းတော်မျိုးနယ်ဘက်မှာအေအေထိန်းချုပ်ထားတဲ့နေရာကိုစစ်ကောင်စီဘက်ကဝင်ရောက်လာတာကြောင့်ပြစ်ခတ်မှုအနည်းငယ်ဖြစ်ပွားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီကတော့အာစာအဖွဲ့နဲ့ဖြစ်တာလို့ပြောဆိုထားပေမဲ့အေအေအဖွဲ့ကတော့စစ်ကောင်စီနဲ့တိုက်ပွဲဖြစ်တာဖြစ်ပြီးစီရဲတင်းမာနေတယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။